Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံနေမနေ့ခင်ဖြစ်ပါသည်ဗျာ Washington Bureau of American တန်ကနေ2014ခုနှစ် April 8ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့39ရောကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်ပါကိုအောင်လုံနဲ့အတူဒီနေ့ထိတ်တန့်ရောက်သတင်းတွေကိုအချိန်ညာပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားထောက်ခံတဲ့ဆန္ဒပြပွဲတွေဟာရုရှားဝင်ဆွတ်လို့ဖြစ်ရတာလို့အမေရိကန်ကစွပ်စွဲလိုက်ပါတယ်။ရဝမ်ဒါနိုင်ငံမှာတော့လူပေါင်း7သိန်းနီးပါးတေခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှု20ပြည့်အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဆိုမာလီယာနိုင်ငံမှာတော့ကုလသမဂ္ဂဝန်ထမ်း2ဦးပြစ်ဒဏ်ခံခဲ့ရပါတယ်။ဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုကြေညာပေးသွားမှာပါကိုရနိုင်ရင
်ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်တဲမှာတော့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဟာဒီကနေ့ကစပြီးတော့တရုတ်နိုင်ငံကို5ရက်ကြာခီးစဉ်ဖြစ်သွားရောက်ဖို့ရှိနေပါတယ
်ဒီနေ့တရုတ်ပြည်သူတမန်နိုင်ငံကပြည်ပြောင်းလဲရေးကိုဆက်တိုက်ဆောင်ရွက်နေပါတယ်အဲ့ဒါတွေဟာမြန်မာနိုင်ငံအတွက်အတူစရာတကယ်တမ်းကျတော့
သူရတရုတ်နိုင်ငံခီးစဉ်မတိုင်ခင်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းပြောသွားတာပါဒီအကြောင်းကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ဥရောပနိုင်ငံခီးစဉ်မှာဘာတွေလှုပ်သွားဖို့ရှိတယ်ဆိုတာအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်ရစေးဖြစ်လာဖို့ဘယ်အခြေအနေရောက်နေပြီဆိုတာနဲ့တီလဝါစိတ်ကန်းစီမံကိန်းကြောင့်အခက်အခဲတွေဖြစ်နေတဲ့ဒေသခံတွေဘာတွေလှုပ်ဖို့ပြင်နေကြသလဲဆိုတဲ့အခြေအနေတွေကိုပြောပြသွားမှာဖြစ်ပါတယ်ခင်ဗျာဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့ကိုအောင်လွင်ဦးတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံအရှေ့ဘက်ကမြို့ကြီး၃မြို့မှာအစိုးရဆောင်တွေကိုတနင်္ဂနွေနေ့ကဝင်ရောက်စီးနင်းခဲ့တဲ့ရုရှားထောက်ခံတဲ့ဆန္ဒပြသူတချို့ဟာဒေသခံစစ်စစ်တွေမဟုတ်ပဲပတ်စံပေးအခိုင်းခံရသူတွေဖြစ်တယ်ဆိုတဲ့ခိုင်မာတဲ့အထောက်အထားတွေရတာလေ American Imperial ကထုတ်ပြောလိုက်ပါတယ်။ Imperial ပြောခွင့်ရသူတူကရုရှားအစိုးရအနေနဲ့ Ukraine နိုင်ငံအရှေ့ပိုင်းမှာအခုလိုဝင်ဆွတ်ဖွက်တာတွေမလုပ်ဖို့ American အစိုးရအနေနဲ့ပြောကြားခဲ့တယ်။ဒါပေမဲ့ရုရှားဘက်ကမလိုက်နိုင်တော့နောက်ထပ်တံခတ်ပိတ်ဆို့မှုတွေထပ်လုပ်ဖို့ရှိတယ်လို့သတိပေးခဲ့ကြောင်းတနင်္လာနေ့မှာထုတ်ပြောလိုက်ပါတယ်။သူကပဲရုရှားအနေနဲ့ပေါ်ပေါ်တင်တင်ပဲဖြစ်ဖြစ်လှုပ်ဝက်ပြီးပဲဖြစ်ဖြစ် Ukraine နိုင်ငံအရှေ့ပိုင်းကိုဝင်ရောက်ခဲ့တာကအခြေအနေကိုထပ်ဆိုးလာအောင်ကြီးကြီးမားမားကျူးလွန်လိုက်တဲ့သဘောဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့တနင်္လာနေ့မှာစကားပြောခဲ့ရမှာတနင်္ဂနွေနေ့ကယူကရိန်းအရှေ့ပိုင်းမှာဖြစ်ခဲ့တဲ့ဒီဖြစ်ရပ်တွေဟာသူ့ဟာသူအလိုလိုဖြစ်ခဲ့တာမဟုတ်ဘူးလို့ထည့်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးပြောခွင့်ရသူကဆိုလိုက်ပါတယ်။ဒါအပြင်ရုရှားအနေနဲ့ယူကရိန်းကခွဲထွက်ရေးလှုပ်ရှားမှုတွေကိုကန့်ကွက်ကြောင်းလူသိရှင်ကြားထုတ်ပြောတင်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကယ်ရီဘက်ကတောင်းဆိုခဲ့တယ်လို့နိုင်ငံခြားရေးပြောခွင့်ရကဆက်ပြောခဲ့ပါတယ်။ယူကရိန်းဝန်ကြီးချုပ်ကလည်းဒီတိုင်းပြည်ရှေ့ပိုင်းမှာဖြစ်ခဲ့တဲ့မတည်ငြိမ်မှုတွေဟာရုရှားကနောက်ွယ်ကပါဝင်ခဲ့တယ်။အဲ့ဒီဆန္ဒပြပွဲတွေဟာယူကရိန်းပိုင်နယ်ထဲနိုင်ငံခြားတပ်ဖွဲ့တွေဝင်ရောက်သိမ်းပိုက်နေအောင်အခုလိုတမင်တကာလုပ်ခဲ့တာဖြစ်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
။ရဝမ်ဒါနိုင်ငံမှာလူပေါင်း7သိန်းလောက်တည်ဆုံခဲ့ရတဲ့1994ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုတွေစတင်ခဲ့တဲ့နှစ်20ပြည့်အောင်မြင်ပွဲအခမ်းအနားတွေတင်းနှင်းလာနေကကျင်းပခဲ့ပါတယ်။ကီဂါလီမြို့ကအခမ်းအနားမှာတော့ရဝမ်ဒါသမ္မတပေါ်ကာကမီနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့ကနိုင်ငံတော်ဝန်ထမ်းချင်းမိတိုင်ကိုအတူထွန်းညှိခဲ့ကြတာပါရဝမ်ဒါသမ္မတလေရင်ပြကြသေးဆုံးရကတူစီနဲ့အလဲလက်သဘောထားရှိတဲ့ဟူတူလူမျိုးတွေကိုစစ်သွေးကြွဟူတူတွေကနိုင်ငံအနှံ့မှာတပ်ဖြတ်ခဲ့တာရပ်ပေါင်းတရာကြာခဲ့တဲ့ထိမ့်မနဲ့ဝန်ထမ်းချင်းမိတိုင်ကိုရပ်ပေါင်းတရာထွန်းညှိသွားမှာဖြစ်ပါတယ်ရဝမ်ဒါကအခမ်းအနားကိုတော့အမေရိကန်ဗြိတိန်ရှေ့အာဖရိကနိုင်ငံတွေကတိုင်းပြည်ခေါင်းဆောင်တွေဂုဏ်သီးရှိပုဂ္ဂိုလ်တွေလည်းတက်ရောက်ခဲ့ကြတာပါကုလသမဂ္ဂအကြီးအကဲကတော့လူသမိုင်းမှာဒီလိုချမ်းချုပ်ရက်ဆက်တဲ့လုပ်ရမျိုးနောက်တစ်ချိန်မပေါ်ပေါက်အောင်နိုင်ငံတကာအသိုင်းအဝိုင်းကတားဆီးကြဖို့လဲတင်းနှုံနေနေကတိုက်တွန်းခဲ့ပါတယ်။ရဝမ်ဒါသမ္မတအနေနဲ့လည်းလူမှုရေးစီးပွားရေးဒီမိုကရေစီနဲ့လူ့ခွင့်ရေးကဏ္ဍတွေမှာအောင်မြင်မှုရအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်လဲအတွင်းရေးမှူးချုပ်ဘန်ကီမွန်ကချစ်ကျူးခဲ့ပါတယ်
။ဆိုမာလီယာနိုင်ငံမှာတော့ကမ္ဘာကုလသမဂ္ဂမှာလုပ်နေတဲ့ဥရောပဝန်ထမ်း2ဦးနိုင်ငံရဲ့ပန်လန်းဒေသမှာပြစ်ဒဏ်ခံခဲ့ရပါတယ်။အခုလိုအသက်ခံခဲ့ရသူတွေဟာအရင်စကော့တလန်အရာရှိဟောင်းနဲ့လက်ရှိဗြိတိရှ်နိုင်ငံသားဆိုင်မွန်ဒေးဗစ်နဲ့ကလီမန့်ကော်ရီဆန်တို့ဖြစ်တယ်လို့ဆိုပါတယ်။ဖန်လန်ဒီတာချီကဲအက်ဖ်တီဝဲလီမိုဟာမက်ကတနင်္လာနေ့တုန်းကဒီကုလသမဂ္ဂဝန်ထမ်း2ဦးကိုဂါလ်ကာယိုမြို့လေဆိပ်အရောက်မှာစိတ်ချွေရမှုဖြစ်နေတဲ့လုံခြုံရေးတပ်သားတို့ကအခုလိုပြစ်တက်လိုက်တာဖြစ်တယ်လို့ VOA နဲ့အင်တာဗျူးမှာထုတ်ပြောခဲ့ပါတယ်။သူကပဲအခုအသက်ခံခဲ့ရတဲ့သူတွေဟာကုလသမဂ္ဂရဲ့ UNODC လို့အတူကခေါ်တဲ့ မိုးရစီဝါနဲ့ပြစ်မှုဆိုင်ရာရုံးမှာတာဝန်ထမ်းခဲ့သူတွေဖြစ်ပြီးပန်လန်ဒေတာကအချင်းတောင်ဆောက်လို့ရမှာအကူပေးဖို့ရောက်လာတာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်ဒီဒေတာအကြီးကဲကဆက်ပြီးတနက်နဲ့ပြစ်တက်ခဲ့ကိုခဲ့တဲ့သူကိုချက်ချင်းရဲတွေကဖမ်းဆီးနိုင်ခဲ့ပြီးစုံစမ်းစစ်ဆေးမှုတွေလည်းစလုပ်နေပြီလို့ဆိုလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံနောက်ပတ်ချင်းရခိုင်ပြည်နယ်မှာမကြာသေးငါဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေကြောင့်အကူအညီပေးရေးဖွဲ့စည်းတွေလုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေရတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းမှုတွေဆက်လက်ထွက်ပေါ်နေပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်ဆိုင်တောမတ်ဆိုဟေးကင်တာနာကလည်းဒုက္ခသည်တွေနဲ့လမ်းမမီတဲ့ဒေသကလူတွေအတွက်ကျန်းမာရေးရေနဲ့အစားအစာပါဝင်အရေးပေါ်အကူအညီတွေမပေးနိုင်တာကြောင့်စိုးရိမ်စရာဖြစ်ရတဲ့အကြောင်းတင်းနှလာနေကပဲပြောဆိုခဲ့တာပါကျမရဲ့အကူအညီတွေမပေးနိုင်တဲ့အတွက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့လူပေါင်း3,400,000နဲ့ပြင်ပမှာနေထိုင်သူ9,000,000လောက်အတွက်အခက်အခဲတွေရင်ဆိုင်ရလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။တင်းလာနေမှာပဲဗြိတိန်နိုင်ငံသားရုံအာရှရေးရာဝန်ကြီးဟူဂိုဆွာယားကလည်းမြန်မာတပ်မကြီးကိုဆင့်ခေါ်ပြီးမလနောင်ပိုင်းစစ်တွေမျိုးကတိုက်ခိုက်မှုတွေကြောင့်ပြောင်းရွှေ့ခဲ့ကြရတဲ့ NGOs တွေကိုအမြန်ဆုံးပြန်ဝင်ခွင့်ပေးဖို့တောင်းဆိုခဲ့တာပါ။ရခိုင်ပြည်နယ်တွေကရိုဟင်ဂျာလူနည်းစုတွေရဲ့အခြေအနေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်ကြောင်းလဲဝန်ကြီးဆွာယားကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကင်တာနာကတော့မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအချိန်သကောင်းစေးကောက်ယူတဲ့အစီအစဉ်မှာရိုဟင်ဂျာတွေဖြစ်စီးရင်သွင်းခွင့်မပြုဖို့အစိုးရရဲ့ဆုံးဖြတ်ချက်ဟာအခြေခံလူ့ခွင့်ရေးကိုချိုးဖောက်တာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြခဲ့ပါတယ်။
American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအင်ကာနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်မလေးရှားပျောက်ဆုံးလေယာဉ်ရဲ့လေယာဉ်ပြန်သတ်မှုမှတ်တမ်းနဲ့ black box ဟာအချက်ပေးသံနဲ့ကန့်ညီတဲ့အသံအသစ်တွေကိုရေထက်သင်္ဘောတစ်စီးကလက်ခံရရှိခဲ့တယ်လို့ Australia ရှာဖွေရေးအရာရှိတွေကထုတ်ပြောလိုက်ပါတယ်။ရှာဖွေရေးအကြီးအကဲ Angus Houston ကပြီးခဲ့တဲ့ရက်တွင်တွေ့ခဲ့ရတာတွေက Australia ကမ်းလွန်ကအိန္ဒိယသမုဒ္ဒရာထဲမှာဒီ Boeing 777လေယာဉ်ရှာဖွေမှုအားလုံးထဲမှာအားရစရာအကောင်းဆုံးဖြစ်တယ်လို့ Perth မြို့မှာတင်းနလာနေကပဲထုတ်ပြောခဲ့ပါတယ်။ဒါပေမဲ့ထပ်မံအတည်ပြုချက်တွေရယူဖို့လိုနေသေးပြီးအဲ့ဒီအတွက်လည်းနောက်ထပ်ရက်တွေထပ်ကြာနိုင်သေးတယ်ဒါပေမဲ့လည်းအခုလိုအမေရိကန်ရေတပ်သင်္ဘောကရလိုက်တဲ့အချက်ပေးသံဟာသိပ်အားရစရာကောင်းနေတယ်လို့ Mr. Houston ကဆက်ပြောခဲ့ပါတယ်။ Australia သင်္ဘော Ocean Sheet ဆွဲလာတဲ့အချက်ပေးသံရှာနေတဲ့ Secretary က Black Box အချက်ပေးသံကိုပထမတစ်ခေါက်မှာ2နာရီမိနစ်20ကြာအောင်ရခဲ့ပြီးနောက်တစ်ခေါက်အနေနဲ့လည်း13မိနစ်ကြာအောင်ထပ်ကြာခဲ့တယ်လို့ Mr. Houston ကဆိုလိုက်ပါတယ်။သူကပဲအခုလိုကြားခဲ့ရတာကလေရင်ပြန်သတ်မှုမှတ်တပ်တဲ့ကရိယာကနေရတာရောလေရင်မောင်းကန်းတဲကအတန်သွင်းကရိယာကရတဲ့အတန်အတွက်ပါနှစ်ခုစလုံးနဲ့သွားကြိုက်ခဲ့တာဖြစ်နိုင်တယ်လို့သုံးသပ်ပြခဲ့ပါတယ်။နောက်ဆုံးရတဲ့အချက်ပေးတဲ့ရေဘူးရအဖြစ်ဘယ်နေရာကလာတဲ့ဆိုတာကိုအတည်ပြုလိုက်နိုင်ပြီဆိုရင်တော့အလိုလျောက်သွားတဲ့ရေငုပ်တင်ပေါ်လွှတ်ပြီးစုံစမ်းမယ်လို့ Mr. Houston ကဆက်ပြောခဲ့ပါတယ်။လူပေါင်း239ဦးပါခဲ့တဲ့မလေးရှားလေယာဉ်ဟာကွာလာလံပူမြို့ကနေတရုတ်နိုင်ငံဘီဂျင်းမြို့ကိုထွက်ခဲ့ရမှာမတ်လ၈ရက်နေ့မှာဝဟင်ကနေရုတ်တရက်ပျောက်ဆုံးသွားခဲ့ရမှာတလားခန့်ကြာတနင်္ဂနွေနေ့မှာအိန္ဒိယသမုဒ္ဒရာအောက်ကနေအချက်ပေးသံ၃ချက်ကိုရှာဖွေသမားတွေကကြားခဲ့ရပြီးအခုလိုတိုးတက်မှုအလားအလာတွေစတွေ့ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာမှာအကြီးဆုံးဒီမိုကရေစီလုပ်ငန်းစဉ်တစ်ခုဖြစ်အိန္ဒိယနိုင်ငံမှာရွေးကောက်ပွဲတွေကိုတနင်္လာနေ့ကစတင်ကျင်းပနေပါတယ်သတင်းငါးပတ်ကြာမြင့်မဲ့ပြည်လုံးကျွရွေးကောက်ပွဲအတွက်ပထမဆုံးမဲယုံနေမှာဆန္ဒပေးကြတဲ့အထက်မှာတော့နိုင်ငံရဲ့အရှေ့မြောက်ပိုင်းကအလှမ်းဝေးတဲ့အာသနဲ့ထရီပူရာပြည်နယ်တွေလည်းပါဝင်ခဲ့တာပါအခုရွေးကောက်ပွဲမှာတော့မဲပေးနိုင်ခွင့်ရှိတဲ့အိန္ဒိယနိုင်ငံသား814တန်းကျော်ဟာပြည်သူ့လွတ်တော်ကိုယ်စားလှယ်943နေရာကိုရွေးချယ်ရမှာဖြစ်ပါတယ်အဓိကတိုက်ခန့် BJP ပါတီနဲ့မဟာမိတ်တွေကနေရာတုံးရွံ့မှာအနိုင်ရမယ်လို့ခန့်မှန်းနေပေမဲ့နောက်ဆုံးကောက်ယူခဲ့တဲ့လူလူစတန်းတွေမှာတော့အများစုနေရာရနိုင်မဲ့လက္ခဏာမတွေ့ရပါဘူးနိုင်ငံရေးပါတီအနေနဲ့အစိုးရဖွဲ့နိုင်မှုအတွက်အနည်းဆုံး9,282နေရာအနိုင်ရရှိရမှာဖြစ်ပါတယ်။နိုင်ငံတော်ကမဲယုံပေါင်းတသန်းနီးပါးကမဲရလက်တွေကိုတော့မေလ16ရက်နေ့ကျမှသိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။ပါကစ္စတန်နိုင်ငံမှာတော့အရင်စစ်ကောင်းဆောင်ဟောင်းပါဗက်စ်မူရှာရက်တရားဆွဲခံရချိန်မှာလက်ရှိကြီးတဲ့ဦးစီးချုပ်ကပါကစ္စတန်စစ်တပ်အနေနဲ့သူ့ဂုံတိုက်ခါနဲ့အဖွဲ့အစည်းဆိုင်ရာတိုက်ခါတွေကိုဘယ်နည်းနဲ့မဆိုဆက်ထိန်သွားမှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ပါကစ္စတန်ကြီးတဲ့ဦးစီးချုပ် ရာဟီရှာရက်ကစစ်တပ်ရဲ့ကြီးမြတ်တဲ့အဖွဲ့အစည်းဆိုင်ရာတိုက်ခါကိုဆွဲဆွဲမြဲမြဲဆုတ်ကင်သွားမယ်စစ်တပ်အနေနဲ့နိုင်ငံတော်လုံခြုံရေးနဲ့တိုင်းပြည်ထူထောင်ရေးတွေမှာကြီးမားတဲ့စွန့်လွတ်အနေနဲ့ခံမှုတွေလုပ်ပေးခဲ့တယ်လို့စစ်စကန်တစ်ခုကိုတွားရင်မင်းကထုတ်ပြောလိုက်ပါတယ်အခုလို့ထုတ်ပြောခဲ့တာဟာအရင်၃ချိန်စစ်အာဏာသိမ်းခဲ့ပူတဲ့စစ်တပ်ပေါ်ဝေဖန်မှုတွေအတွက်တပ်သားတွေအနေနဲ့စိုးရိမ်ပြီးမေးမြန်းလာချိန်မှာဗိုလ်ချုပ်ကြီးရှာရစ်အနေနဲ့တုံ့ပြန်ခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်ပါကစ္စတန်မှာအာဏာကြီးမားတဲ့ဦးစီးချုပ်ကအခုလို့ပြောလိုက်တာမျိုးစစ်တပ်ကနိုင်ငံရေးမှာဝင်ဆက်လာတော့မလားလို့စိုးရိမ်မှုတွေတချို့ကိုလည်းဖြစ်ခဲ့တယ်လို့ဆိုပါတယ်ဗိုလ်ချုပ်ကြီးအောင်မူရှာရစ်ကတော့သူအခုဆွဆွဲခံထားရတယ်လို့2009ခုနှစ်အရေးပေါ်အခြေအနေကြေညာခဲ့တာကတိုင်းပြည်ပေါ်သစ္စာဖောက်ခဲ့တာမဟုတ်ဘူးသူ့မှာအပြစ်မရှိဘူးလို့ညှင်းဆို့ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုအောင်လင်းတို့ကကြေညာပေးသွားတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ပြည်တော်စုလွတ်တော်ဥက္ကဋ္ဌရဲ့တရုတ်နိုင်ငံခီးစဉ်ဆိုင်ရာသတင်းနဲ့စကြပါတယ်တရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်သင်္ကန်းစာအဖြစ်အတူယူစရာတွေရှိနေတဲ့အကြောင်းလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောလိုက်ပါတယ်ဒီနေ့ငါနေ့မှာစတင်မဲ့တရုတ်နိုင်ငံခီးစဉ်မတိုင်မီမှာပဲတရုတ်ခေါင်းဆောင်တွေရဲ့ပြည်ပြင်ပြောင်းလဲမှုတွေမှာအားကျစရာတွေရှိနေတဲ့အကြောင်းအာဏာရပါတီထိတ်တန်းခေါင်းဆောင်တဦးလည်းဖြစ်တဲ့ဥရွှေမန်းကပြောဆိုခဲ့တာပါတရုတ်မြန်မာဆက်ဆံရေးအခြေအနေစိန်ခေါ်မှုတွေအကြောင်းကိုတော့ကျွမ်းကျင်သူတွေရဲ့အမြင်တွေနဲ့အတူကိုဝင်းမင်းကပြောပြပြီးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံအထက်နဲ့အောက်လွှတ်တော်နေရာပေါင်းဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကထာသူရဥရွှေမန်းကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေကိုရှေ့ဆက်တိုးမြှင့်လှုပ်ဆောင်ရမှာတရုတ်နိုင်ငံဖွံ့ဖြိုးရေးအတွေ့အကြုံတွေကိုလေ့လာသင်ခန်းစာယူသွားဖို့ဆန္ဒရှိတယ်လို့တနင်္ဂနွေနေ့ကထုတ်ပြောလိုက်ပါတယ်။ဧပြီလ၈ရက်နေ့ကနေ၁၂ရက်နေ့အထိ၅ရက်တာသွားမယ်တရုတ်ခီးစင်မတိုင်ခင်နေ့မှာပဲအောက်လွှတ်တော်ဥက္ကဋ္ဌလည်းဖြစ်လက်ရှိအစိုးရပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဥရွှေမန်းကတရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုနဲ့တိုးတက်လာမှုတွေကိုလေးစားအားချမိတယ်လို့တရုတ်အစိုးရရုပ်မြင်သံကြား CCTV ကိုထုတ်ပြောလိုက်တာပါ။ဥရွှေမန်းကတရုတ်နိုင်ငံမှာပြည်ပြင်ပြောင်းလဲမှုကိုလုပ်ငန်းစဉ်တစ်ခုအဖြစ်ဇက်တိုက်လုပ်ခဲ့မှုရဲ့အရေးပါပုံကိုသင်ခန်းစာယူတင်တယ်လို့အခုလိုပြောလိုက်ပါတယ
်ဒီနေ့တရုတ်ပြည်သူတမန်နိုင်ငံကပြည်ပြင်ပြောင်းလဲရေးကိုဇက်တိုက်ဆောင်ရွက်နေပါတယ်အဲ့ဒါတွေဟာမြန်မာနိုင်ငံအတွက်အတူစရာတယ်တကယ်တမ်းကျတော့ပြည်ပြင်ပြောင်းလဲရေးလိုပါတယ်ဒီနေ့တရုတ်ပြည်သူတမန်နိုင်ငံကဆင်းဆက်မပြတ်ပြည်ပြင်ပြောင်းလဲရေးမှုများဆောင်တဲ့အတွက်တရုတ်ပြည်ကဒီလိုတိုးတက်တာ
ဥရွှေမန်းကပဲမြန်မာနိုင်ငံမှာလည်းပြည်ပြင်ပြောင်းလဲတွေကိုတိုးမြှင့်လှုပ်ဆောင်နေရမှာစီးပွားရေးဖွံ့ဖြိုးမှုရလဒ်တွေကိုလည်းပြည်သူလူထုခံစားနိုင်ဖို့လှုပ်ပေးရမယ်လို့ထောက်ပြလိုက်ပါတယ
်ပြီးခဲ့တဲ့၃နှစ်ကစပြီးတော့မြန်မာနိုင်ငံမှာပြောင်းလဲမှုများအများစွာရှိပါတယ်အထူးသဖြင့်တော့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုပေါ့တိုးရတယ်စီးပွားရေးနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲတဲ့နေရာမှာဒီနေ့မြန်မာနိုင်ငံသားတွေဟာအကျိုးမြတ်ပြိတ်ပြီးတော့ရရှိလာရင်မရှိ
ဥရွှေမန်းကဆက်ပြီးမြန်မာစီးပွားရေးတိုးတက်ဖို့လုပ်ရမှာတရုတ်နိုင်ငံကမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံဖြစ်တာမို့တရုတ်ရဲ့အကူအညီမရပဲမြန်မာစီးပွားရေးဖွံ့ဖြိုးဖို့ခက်ခဲလိမ့်မယ်အခုသူ့ခီးစဉ်ဟာလည်းနှစ်နိုင်ငံချစ်ချည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြေကြိုးပမ်းဖို့ဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်အမေရိကန်နိုင်ငံ Harvard တက္ကသိုလ်ရဲ့ကနေဒီအစိုးရပညာဌာနကအရှိတောင်အာရှဆိုင်ရာအကြီးတန်းအကြံပေးသောမတ်စ်ဖလာလီကလည်းမြန်မာအနေနဲ့တရုတ်စီကလိလာနိုင်စရာတွေအများကြီးရှိနေတယ်။ဘာလို့လဲဆိုတော့တရုတ်ကတကယ်ကိုထူးထူးခြားခြားတိုးတက်သွားခဲ့တာဖြစ်တယ်။ဒီနေရာမှာတရုတ်နဲ့ဆက်ဆံရေးကောင်းဖို့ကလည်းအရေးကြီးတယ်လို့ဆိုလိုက်ပါတယ်။မြန်မာအနေနဲ့တရုတ်စီကသင်္ကန်းစာယူနိုင်တဲ့အထက်မှာပထမဆုံးအရေးကြီးတာကတော့ဖွံ့ဖြိုးရေးမဟာဗျူဟာမှာလျှက်စစ်မီတစ်ဖြည်းဖြည်းတိုးရလာရေးထည့်သွင်းပြီးဖြစ်အောင်လုပ်ဖို့လိုတယ်လို့ Mr. Bellelli ကထောက်ပြလိုက်ပါတယ
် China decided that it's going to have 10% growth for 30 years okay to have 10% growth for 30 years
ဒီနိုင်ငံကစီးပွားရေးတိုးတက်မှုနှုန်းတစ်နှစ်ကို10ရာခိုင်နှုန်းနဲ့နှစ်ပေါင်း30ဇက်တိုက်တိုးတက်အောင်လုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ်အခုလိုနှစ်ပေါင်း30ဇက်တိုက်10ရာခိုင်နှုန်းတိုးတက်ဖို့ဆိုရင်လျှက်စစ်မီးကနှစ်စဉ်20ရာခိုင်နှုန်းတိုးတက်အောင်ပြင်ဆင်ထားဖို့လိုပါတယ်ဒီတော့ပထမဆုံးမြန်မာနိုင်ငံဘက်ကသင်ခန်းစာယူပြီးလိုက်လုပ်တင်တာကတော့လက်စစ်မီတိုးရအောင်ဘလို့ပြင်ဆင်မလဲဆိုတာပ
ါမစ္စတာဗလလီကပဲမြန်မာအနေနဲ့တရုတ်အစိုးရလိုဖွံ့ဖြိုးရေးအတွက်အထောက်အကူဖြစ်စေတဲ့အုပ်ချုပ်မှုဆိုင်ရာတိုးတက်မှုရှိလာဖို့ကိုကြိုးပမ်းတင်တယ်ဒီနေရာမှာတာဝန်ယူတာဝန်ခံမှုကအရေးကြီးတယ်ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာရတရုတ်ကတပါတီအုပ်ချုပ်မှုဖြစ်ပေမဲ့အုပ်ချုပ်မှုကောင်းမွန်မှုအစ်စ်မှာ အဆင့်250အထိမြန်မာနေချိန်မှာမြန်မာနိုင်ငံကတော့အဆင့်50နားမှာပဲရှိသေးတယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်အခုဥရွှေမန်းရဲ့တရုတ်နိုင်ငံခီးစင်မှာလည်းနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့မှာမြစ်ဆုံဆယ်ကိုမြန်မာဘက်ကရွှေဆိုင်ခဲ့မှုကြောင့်ကတိကောင်းဖြစ်နိုင်ပါသလားလို့မေးရမှာ
The dam on hold is an important political decision that was made by
ဒီကရာဆလမှုစိုင်းထားလိုက်တာကမြန်မာသမ္မတကချမှတ်ခဲ့တဲ့အရေးပါတဲ့နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ပါဒီဆုံးဖြတ်ချက်ကြောင့်ဥရွှေမန်းရဲ့အခုခီးစင်မှာပိုအားကောင်းပါတယ်ဘာကြောင့်လဲဆိုတော့အရင်လိုစဉ်းစားချက်မျိုးနဲ့မလုပ်နိုင်တော့ပါဘူးရှင်မာကမြန်မာတွေ့ရောတရုတ်နိုင်ငံအတွက်ပါအကျိုးရှိတာမျိုးပြောင်းလုပ်သွားမယ်လို့ပြောဖို့လဲအားဖို့ရှိသွားလို့ပ
ါအင်ကာနေမှာတရုတ်ပြည်ကိုရောက်မဲ့ဥရွှေမန်းအနေနဲ့လည်းမြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲတွေကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးမထိခိုက်စေရဘူးလို့ကတိပေးခဲ့ပါသေးတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုအတူယူစရာရှိတဲ့အကြောင်းသရဥရွှေမန်းပြောလိုက်တာနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်။တနိုင်ငံလုံးပြစ်ခတ်ရဆေးရနဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ဥရောပနိုင်ငံခီးစဉ်တွေအကြောင်းကိုပြောပြခြင်းပါတယ်။ဂျာမနီသမ္မတရဲ့ဖိတ်ကြားချက်နဲ့ဒေါက်တာဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ဂျာမနီနိုင်ငံဘာလင်ခီးစဉ်စတင်တော့မှာဖြစ်ပါတယ်။သမ္မတဝန်ကြီးချုပ်အပါအဝင်အစိုးရဘိုင်းထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုလွှတ်တော်ကလည်းတွားရောက်လည်လာမှာဖြစ်ပြီး Willy Brandt Prize ကိုလက်ခံရယူမှာဖြစ်ပါတယ်။ဂျာမနီနိုင်ငံခီးစဉ်ပြီးရင်တော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဥရောပနိုင်ငံခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုဖေဖော်ဝါရီလတုန်းကရောက်လာခဲ့တဲ့ဂျာမနီသမ္မတကသူနဲ့တွေ့ဆုံချိန်မှာဖိတ်ကြားခဲ့တဲ့အတွက်သူ့ရဲ့ဖိတ်ကြားချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့ဂျာမနီခီးစဉ်ဟာဧပြီလ9ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံကိုပါခီးဆက်ဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့ဥရောပနှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ခီးစဉ်မှာဒေါက်တာဆန်းစုကြည်နဲ့အတူလိုက်ပါမှာဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ဂျာမနီနိုင်ငံမှာဒီဂျာမနီနိုင်ငံတမရနဲ့တွေ့ဆုံတာအပြင်အစိုးရဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံတာလေးလွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးတော့လွတ်တော်သွားရောက်လည်လာဖို့အစီအစဉ်လေးရှိပါတယ်ဂျာမနီနိုင်ငံမှာဆိုလို့ရှိရင်တော့ Willy Brandt Prize ဆိုလည်းလက်ခံရပြီးမှဖြစ်ပြီးသွားတော့ဧပြီလ14ရက်နေ့မှာပြင်သစ်နိုင်ငံကိုဆက်လက်ပြီးခီးထွက်သွားပါမယ်ပြင်သစ်နိုင်ငံမှာဆိုလို့ရှိရင်လည်းပြင်သစ်တမရနဲ့တွေ့ဆုံတာလေးနောက်ပြီးတော့အစိုးရဖွဲ့ဝင်လေးဝင်ကြီးတွေနဲ့တွေ့ဆုံတာလေးလွတ်တော်သွားရောက်လည်လာဖို့ဒီအစီအစဉ်လေးရှိပါတယ်
နိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျာမနီဝန်ကြီးချုပ်ဟောင်းဝီလီဘရန့်ကိုဂုဏ်ပြုပေးအပ်တဲ့ဝီလီဘရန့်ဆုကိုလက်ခံယူဖို့ရှိတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဂျာမနီအစိုးရပိုင်းကသမ္မတဂျွာဟင်ကော့ဝန်ကြီးချုပ်ဒေါက်တာအင်္ဂလာမာကဲလ်အပါအဝင်အစိုးရပိုင်းအကြီးအကဲတွေနောက်လွှတ်တော်ဥက္ကဋ္ဌဒေါက်တာနိုဘက်လန်မတ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒီလိုမျိုးဂျာမနီအကြီးအကဲတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးကြမယ့်အပေါ်ဂျာမနီနိုင်ငံကမြန်မာရေးလှုပ်ရှားသူဦးနွေအောင်ကပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာဒီမိုကရေစီရေးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မဲ့အလားအလာကောင်းနေပေါ်ထွန်းလာစီမှာဖြစ်တယ်လို့သုံးသပ်ပါတယ်
။ဒီအချိန်ဟာတော့ဆူရဲ့ပရမဆုံးအချိန်ဂျာမနီမှာလာပြီးတော့ဂျာမနီမှာရှိနေတဲ့ဝန်ကြီးချုပ်တွေကောသမရတွေကောတခြားဝန်ကြီးတွေရောနဲ့တွေ့တယ်ဆိုတာဒါပရမဆုံးအချိန်ဂျာမနီမှာတွေ့တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဂျာမနီမှာရှိနေတဲ့မြန်မာပြည်အနေနဲ့ကတော့အလွန်ပဲဝင်းတာပြီးတော့အလွန်လည်းပဲကုန်ယူပါတယ်ကျွန်တော်တို့တကယ်ကို development ပေါ့လေမြန်မာနိုင်ငံနဲ့အဲဂျာမန်နိုင်ငံတို့ဖြစ်ကြည်ဖြစ်တဲ့အပြင်ကုတန်ရောင်းဝယ်ရအစအကုန်လုံးချော်ရော့ချုပ်ယူအစဉ်ပြေတိုးတက်မယ်လို့တော့ယူဆပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာမြန်မာမိသားစုနဲ့ဧပြီလ13ရက်နေ့မနက်ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းကိုလည်းဥနွေအောင်ကပြောပြပါဗျ
။ဧပြီလ9ရက်နေ့ရောက်မယ်ဒေါအောင်ဆန်းစုကလည်းပဲနိုင်ငံတော်အဲ့တော်အနေနဲ့ဒီဂျာမနီကိုလာမှာပေါ့။ဒါတော့ဒီဟိုသမ္မတ President ကောက်ကသူက10ရက်နေ့မှာဒေါအောင်ဆန်းစုကိုဟိုအဲ့ခါမယ်နော်သူရဲ့နန်းတော်မှာဒေါ်စုရဲ့နဲ့ဒေါ်စုအဖွဲ့ဝင်တွေကိုပေါ့နော်နောက်တစ်ခါဘာလင်းနေမကဘူးပေါ့လေဒီဂျာမနီမှာရှိနေတဲ့ဟိုမြန်မာအတိုင်းဝိုင်းရောနော်ဥရောပမှာတခြားနိုင်ငံတွေမှာရှိနေတဲ့မြန်မာအတိုင်းဝိုင်းရောသူတို့နဲ့ဒေါ်စုနဲ့ဒေါ်စုရုအဖွဲ့နဲ့တွေ့မယ်13ရက်နေ့မနေ့ဆယ်နာရီမှာစမယ်တွေ့မယ်နေရာတော့free university ပါလင်ပေါ့ဒီလွတ်လပ်တဲ့ ဟို Berlin University မှာကျွန်တော်တို့ကအဲ့ဒီမှာလှုပ်ဖြစ်မယ
်ဧပြီလ14ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ဟာပြင်သစ်နိုင်ငံပါရီမြို့ကိုခီးဆက်မှာဖြစ်ပါတယ်ပြင်သစ်နိုင်ငံပါရီမြို့မှာတော့သမ္မတဖရန်ဆွာအိုလန်းနဲ့တွေ့ဆုံမှုရှိသလိုအစိုးရပိုင်းအကြီးအကဲတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ဒီနောက်မှာတော့ပြင်သစ်စစ်တပ်ကတော်နဲ့ပြင်သစ်လွှတ်တော်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့ပြင်သစ်နိုင်ငံခီးစဉ်ကိုဧပြီလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့မြန်မာနိုင်ငံကိုဧပြီလ18ရက်နေ့မှာပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်
ဂျာမနီနဲ့ပြင်သစ်နိုင်ငံကိုတွားရောက်မဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မတ်ဆူမွန်ပြောပြသွားတာဖြစ်ပါတယ်။ဒီလိုဟာစီမံကိန်းနဲ့ဒေသခံတွေရဲ့အခက်အခဲသတင်းတစ်ပုဒ်ကိုမကြာခင်မှာပြောပြဖို့ရှိပါတယ်။အခုတော့ပြည်တွင်းငြိမ်းချမ်းရေးအတွက်အရေးပါတဲ့အပြစ်ခတ်ရစေးစုနှုတ်ဘက်အခြေအနေကိုပြောပြခြင်းပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တိုင်းနိုင်ငံလုံးပြစ်ခတ်ရစေးစာချုပ်မူကြံရေးဆွဲရေးစုနှုတ်ဘက်ရဲ့တတိယနေ့မှာစာချုပ်ပါအခန်းအတော်များများကိုဆွေးနွေးပြီးစည်းသွားပြီးဒီကနေ့နေကင်းလောက်မှာတော့ပထမမူကြမ်းကိုအပြည့်ရေးဆွဲနိုင်မှာဖြစ်ကြောင်းမနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။မနေ့ကပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာတော့နှစ်ဖက်အားရကျေနပ်မှုရှိကြောင်းလည်းထိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ကောင်းဆောင်တွေကပြောပါတယ်။သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီပြည်လုံးအပြစ်ကရစဲရေးစာချုပ်မူကြမ်းရရှိရေးအတွက်မူလကနှစ်ရက်ဆွေးနွေးဖို့တတ်မှတ်ခဲ့ပေမဲ့မပြီးပြတ်သေးပဲကျင်းပတဲ့ဆွေးနွေးပွဲအပြီးမှာတော့စာချုပ်မူကြမ်းပါအခန်း9ခန်းအနက်5ခန်းလောက်ကိုနှစ်ဖက်ညှိနှိုင်းဆွေးနွေးနိုင်ခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအကြံပေးဦးလာမောင်ရွှေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်။ဒီစုစုပေါင်းနှစ်ဖက်ပြီးခဲ့တဲ့အစည်းအဝေးတွေမှာသဘောတူထားတာကမိသားရဲ့အခန်း9ခန်းရှိပါတယ်။အဲ့တော့ဒီနေ့ကတော့အခန်း9ရဲ့နောက်ဆုံးတစ်ပိုက်ပဲကျွန်တော်တို့ပြောလို့ကြံပါတော့။ဘာနဲ့ဖြစ်မှာဒီအခန်း9တစ်ပိုက်နဲ့အခန်း6အခန်း9ကိုဆက်ပြီးဆွေးနွေးရတယ်။အဲ့တော့ဒီမူကြမ်းအနေနဲ့လက်ပြန်နေလည်းသာစားကြလောက်ပါလေကျွန်တော်တို့ဒီစီဝေးရပြီးကောင်းလည်းပြီးမှာပါအဲ့တော့ဒီနေရာမှာတော့နှစ်ဖက်သဘောတူထားတာအခုရလာတဲ့ဟာကနှစ်ဖက်သဘောတူတဲ့မူကြမ်းအမှအစစ်ဖြစ်တဲ့အတွက်ဒါတွေတည်းကတချို့အချက်လက်တွေကတော့ကျွန်တော်ပြန်ပြီးတော့ရှင်းနိုင်မှုတော့ကြံပါတယ်
ရရှိထားတဲ့စာချုပ်မူကြမ်းကိုအချောတက်ရေးဆွဲနိုင်ဖို့အတွက်လိုအပ်ချက်တွေကိုတော့ဦးလာမောင်ရွှေကအခုလိုဆက်ပြောပါတယ
်ဆွေးနွေးတဲ့အခက်အခဲဘာတစ်ခုမှမရှိပါဘူးကျွန်တော်တို့လိုအပ်တာကတော့အချိန်ရဲ့နောက်သဘောထားကိုတော့နှစ်ဖက်တွေကတော့ကျွန်တော်တို့ညှိနှိုင်းဖို့အချို့ဟာတွေကိုကြံပါ
တယ်။တန်ရင်သာလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ရဲ့ဒုအဖွဲ့ခေါင်းဆောင်ဘဒိုစောခွေထူးဝင်းကတော့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအထိမှာအားရကျေနပ်တယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်ကျွန်တော်တို့ဒီရက်ပြန်လည်ပြီးတော့ဆွေးနွေးရမယ့်အချက်တွေရှိတယ်သဘောမတူဘူးဆိုတဲ့အနေထားတော့မဟုတ်ဘူးပြန်လည်ဆွေးနွေးရမယ်ဆိုတဲ့အနေထားဆိုတော့ကျွန်တော်အားရဖို့ဖြစ်တဲ့အားရမှုရှိတဲ့ဆွေးနွေးမှုတစ်ခုညှိနှိုင်းမှုတစ်ခုပဲလို့ကျွန်တော်တို့မြင်တယ်ဒါကိုကျွန်တော်တို့ဒီနေ့လှုပ်ဆောင်မှုရဲ့ reserve ပေါ်လေးအဖြစ်အားရဖို့လည်းကောင်းတယ်နောက်ပြီးတော့ကျွန်တော်တို့မင်းရဆက်ပြီးတော့ဆွေးနွေးသွားမယ်ကျွန်တော်တို့သဘောတူညီထားတဲ့ခေါင်းစဉ်ခုနှစ်ခန်းလုံးတော့ကျွန်မတို့ကြံလို့ပြည်စည်းတော့မယ်လို့ယုံကြည်ပါတယ်
။ပါဝင်တယောက်ခဲ့သူတူကတော့ Federal လို့ပြည်တွင်းစစ်လို့စတဲ့သကလုံးရွေးချယ်မှုအပိုင်းမှာနှစ်ဖက်ကြေလည်အောင်အချိန်ပေးဆွေးနွေးခဲ့ရတယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲကိုတော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCD ဘက်ကဒုအဖွဲ့ခေါင်းဆောင်ဘဒုစောကွယ်ထူးဝင်းကဦးဆောင်ပြီးအခြားအဖွဲ့ဝင်တွေပါဝင်ဆွေးနွေးခဲ့ပါတယ်။ပထမအဖွဲ့ခေါင်းဆောင်နိုင်ဟန်တာနဲ့ဒုအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်ကွန်မော်ဒိုနှစ်ယောက်ကတော့ပြီးဆုံးသွားတဲ့ဆွေးနွေးပွဲမှာပါဝင်တက်ရောက်တာမရှိပါဘူး။သူတို့မတက်ရောက်တဲ့အကြောင်းကိုတော့ NCCT အဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာလျှာမုံစခေါင်းကအခုလိုပြောပါတယ်
။သူတို့မတက်တဲ့အကြောင်းရင်းကတော့ဟိုပါကျွန်တော်တို့ကဆက်ကြတဲ့ဆွေးနွေးထားတာအခု single tech လို့ဖို့တွေ့ရတော့ဦးဆောင်ဖို့ကဟိုပဒုကွေချူဟိုဟာလောက်ခိုင်းတယ်လေဆိုတော့ပထမတစ်ရက်ကကျွန်တော်တို့အားလုံးတစ်ဖက်ဆိုတော့အားလုံးပြေဆုံးတဲ့ပွဲဖြစ်တယ်ပြီးတော့ဒီနေ့ single attraction နေ့တခါကျတော့ကျွန်တော်တို့ပဒုကွေချူဦးဆောင်ပြီးတော့ကျွန်တော်တို့ဟို draft တွေနေပဲတွားနေတဲ့ပွဲဖြစ်နေတော့သူတို့နေနေတက်ဖို့မလိုဘူးလေဆိုတော့ဆရာနိုင်ငံသားလည်းတခြားအလုံးအကြီးကြီးတဲ့ကိစ္စရှိတော့ပြန်သွားပြီဘူချုပ်ကမော်လည်းတခြားကြီးကိစ္စတွေဆောင်ရွက်နေတော့ပါ
အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုက္ကဋ္ဌဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းဦးသိန်းစောနဲ့အတူတက်မတော်ကိုယ်စားလှယ်တွေဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးဒုတိယဗိုလ်ချုပ်ကြီးသိန်းထေးနဲ့အခြားကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်
ဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးပြစ်ခတ်ရစီစာချုပ်မူကြမ်းရေးဆွဲဖို့ဆွေးနွေးတဲ့တတိယနေ့အခြေအနေကိုရန်ကုန်ခြေစိုက်သတင်းတော့ကိုမိုးစောပြောပြသွားတာပါအခုတစ်ခါတော့တီလဝါစီမံကိန်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ် ရန်ကုန်တီလဝအထူးစီးပွားရေးဆောင်စီမံကိန်းအတွက်တင်စီခံမြေယာတွေပြန်လည်နေရာချထားရေးမှာဒေသခံတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြနိုင်ဖို့ JICA လို့ခေါ်တဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကိုတွဲဆောင်ရှင်းပြခွင့်ပြုဖို့ဒေသခံတွေကမနေ့ကပဲမေတ္တာရက်ခံစာတစ်စောင်ပေးပို့လိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
တီလဝအထူးစီးပွားရေးဆောင်စီမံကိန်းကတော့ရန်ကုန်တစ်ဖက်ချမ်းတန်လျင်မြို့နယ်ထဲမှာဂျပန်နိုင်ငံကတာဝန်ယူအကောင့်ထဲပို့နေတာဖြစ်ပြီးဂျပန်နိုင်ငံရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရဲ့စီကံထိန်းသိမ်းမှုတွေအောက်မှာလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီစီးပွားရေးဆောင်အတွက်အရင်ကတည်းကလေမြင်းနဲ့ယာမီတွေအသိစီးခံရပြီး JICA ရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုဘဝပြန်လည်နလန်ထူရေးစီးမင်းတွေအရထိုက်တန်တဲ့ရောကြီးငွေတွေနဲ့ဒေသခံတွေအဆင်ပြေမဲ့နေရာမှာခြားထားမှုတွေရှိရမှာဖြစ်ပေမဲ့လက်တွေ့မှာဖြစ်မလာတာကြောင့်ဒေသခံတွေကိုယ်တိုင် JICA နဲ့တွေ့ပြီးပြဿနာဖြေရှင်းဖို့အခုလိုခွင့်တောင်းတဲ့မြစ်တာရခန်းစာပို့ရတာဖြစ်တယ်လို့တီလဝါလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ပြောခွင့်ရသူဦးမြလှိုင်က VOA ကိုပြောပါတယ်။ဒီကမြစ
်တာရခန်းကနေကဒီစီမံခန့်ခွဲမှုကော်မတီရတဲ့နိုင်ငံတကာရဲ့စာရင်းစာမြုံနဲ့အညီကျွန်တော်တို့ပြည့်ရောမယ်လို့ပြောတယ်။ဒါပေမဲ့တကယ်တကယ်ကျတော့ကိုဟက်တာလေးအောင်ပထမဦးစပြီးအကောင့်တွေပေါ်တဲ့နေရာမှာကျွန်တော်တို့ဒီကကိုစားမျိုးဖွဲ့နေတဲ့ညီငယ်ဝင်မရခဲ့ဘူး။ဒီတဲ့နေရာကလည်းကျွန်တော်လိုချင်တဲ့နေရာမဟုတ်ဘူး။သူတို့တစ်ခါဆောင်ရတဲ့အပေါ်မှာပဲလက်ခံလိုက်ရတဲ့အခါကျတော့အခုလည်းဒီလိုရတာဒုက္ခရောက်နေတယ
်။အခွင့်အရေးချိုးဖောက်ခံရတဲ့ရွာတွေကတော့အနန်းစွတ်တက်ကုန်းရွာနဲ့တီလဝါကျေးရွာတွေဖြစ်ပြီးမြေယာအသိန်းခံရသူတွေနေရာအသစ်ပေးပေမဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။
ကပြောတယ်ဒီနေရာကနေဟိုနေရာရောက်ရင်ကိုမလုပ်ငန်းတခုအထိုင်မကြခင်နှစ်နှစ်စာ၃နှစ်စာအဲ့ဒီမိသားစုအတွက်ကျမကြီးဆောင်ဆောင်မှုပညာရေးဆောင်ဆောင်မှုတာဝန်တွေဆောင်ဆောင်မှုတွေသူတို့တာဝန်ဆောင်ရွက်ပေးပါမယ်လို့ပြောထားပေမဲ့အခုတကယ်တမ်းကျတော့အဲ့ဒီလူတွေကိုအဲ့ဒီကွင်းရံမှာဒီတိုင်းပစ်ထားပြီးတော့လုံးဝလက်မကြည့်ဘဲနဲ့အကူအညီပေးတာတွေလည်းလုံးဝမလုပ်ခဲနဲ့ဒီတိုင်းထားတဲ့သဘောရှိအဲ့တော့အဲ့ဒီလူတွေကတအားဒုက္ခရောက်နေအခုကျတော့အဲ့ဒီအခုပို့တဲ့နေရာကနေပြီးတော့အဲ့ဒီအလုပ်ထဲကိုရောက်ဖို့ကကယ်ဒီဆိုင်ကယ်တစည်းကိုငားမယ်ဆိုရင်လူတယောက်ကို1500ပေးမှရတယ်။အတော့ပြဆိုတော့3000လောက်ကုန်တယ်။အဲ့တော့သူတို့မှအဲ့ဒီ3000ကငွေမူလအခြေအနေတဲ့ပို့ပြီးကုန်ကြစိတ်ပြီးများသွားတဲ့အခါကျတော့ကိုကြီးစောင့်ရှောက်တာဘာမှမရှိတဲ့အခါကျတော့အဲ့ဒီလူကြီးကအခုဘောအပြက်ပြီးတော့တခြားနေရာကိုလွတ်ထွက်သွားတာတော့တော်တော်များနေပြီ
။ဒါပေမဲ့အောက်ခြေအာဏာပိုင်တွေကဂျိုက်ကာနဲ့မြန်မာအာဏာပိုင်တွေကိုအစီရင်ခံတဲ့အခါဒေသခံတွေအလုံးကကျေနပ်လက်ခံတဲ့သဘောမျိုးလုပ်ယူဖန်တီးတာတွေရှိတယ်လို့ဘရီတာမိုးအရက်ဘက်လူအဖွဲ့အစည်းတာဝန်ခံမဝဝီလင်ကဆိုပါတယ
်ဒေါ်ဆန်ရှားတင်ဆိုရဲ့အမတယောက်ဆိုလို့ရှိရင်တော့သူ့ရဲ့အမိသားကရဲတက်ချက်ကြီးပေါ့နော်သူဆိုလို့ရှိရင်တော့အဲ့လိုမျိုးသူလုံးဝဟိုမဖယ်သွင်းနိုင်နေနေရေးနေနေတဲ့အချိန်မှာသူ့ကိုသူ့ယောက်ျားကိုဖမ်းမယ်လို့ဘာလို့ညာလို့အဲ့လိုမျိုးပြောပြီးတော့အတင်းကြီးပဲအဲ့လိုမျိုးလက်မှတ်ချိုးခိုင်းနေချိုးခိုင်းပြီးတော့ဟိုသူ့ကိုမကြည့်ရအောင်အာသာတွေလုပ်ပြီးတော့ပြောပြီးတော့ကြည့်တဲ့အချိန်မှာတက်ပုံဖမ်းရိုက်ပြီးတော့သူကနေပြီးတော့ပြတော်ရှင်ရှင်နဲ့ပဲကြောင်းသွားတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးကြီးလုပ်တယ်ပြီးသွားလို့ရှိရင်လူတွေအိမ်ကိုစိတ်တဲနွားတဲအကုန်လုံးကိုအဲ့လိုမျိုးရောပြီးတတ်မှတ်ပြီးတော့ဒါစိတ်တဲဆိုပြီးတော့ရော်တဲ့ကိစ္စမျိုးရှိတယ်တန်ရာတန်ကြီးမပေးဘူးရှင်2012ညဥ်လီထဲမှာပြောတဲ့အဲ့လိုမျိုးကာလပေါက်ဆီးပေးရမယ်ဆိုတာကိုကာလပေါက်ဆီးမပေးထားဘူးရှင်ရန်ကုန်တိုင်းမှာဒီလဝမှာတဤကကို1650ရှိတယ်ပေါ့နော်အဲ့ဒီရွာသားကြီးကတော့အိတ်ဂျီမျိုးမရဘူးအိတ်ဂျီမျိုးလည်းမရှိဘူ
းအမေရိကန်ဒေါ်လာ21သန်းလောက်ကုန်ကြမဲ့တီလဝါစီမံကိန်းကိုအဆင့်နှဆင့်နဲ့လှုပ်ဆောင်နေပြီးပထမအဆင့်မှာတော့မြေဧရိယာဟက်တာ400အတွင်းဒေသခံတွေကိုအရမအပြောင်းရွှေ့ခိုင်းနေတာတွေရှိနေတယ်လို့သိရပါတယ်ဒုတိယအဆင့်ဟက်တာ2000အတွက်အလားတူဒုက္ခတွေရင်ဆိုင်ရမှာကိုဒေသခံတွေဆိုရှိနေပါတယ်ဒီကိစ္စဖြေရှင်းဖို့အတွက်ဒေသခံတွေနဲ့ဂျိုက်ကာတို့ကြားဧပြီလ24 25မှာတွေ့ဆုံဖို့ချင်းဆိုထားပေမဲ့တကယ်လက်တွေ့မှာတွေ့ခွင့်ရမရတော့မသိရသေးပါဘူးဂျပန်နိုင်ငံရဲ့သဘောထားကိုသိနိုင်မှုအတွက် VOA ကဂျိုက်ကာကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့သတင်းဆောင်ပါတွေကို VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလို Facebook နဲ့ Twitter ဆာမျက်နှာတွေမှာလည်းဖတ်ရှုလို့ရပါတယ်ခင်ဗျာ